မဖြူအောင်တို့ဒီဘကသအဖွဲ့ချုပ်အနေနဲ့လေစုံကြီးအစည်းအဝေးတစ်ခုကျင်းပလိုက်တယ်ကြားလို့ပါအဲ့ဒါဘာအတွက်ကျင်းပလိုက်တာလဲခင်ဗျာ
အော်ဟုတ်ကဲ့အဓိကညီလာခံပြင်ဆင်ရေးပေါ့နော်ညီလာခံပြင်ဆင်ရေးအတွက်ကျွန်တော်ဟိုလုပ်ငန်းကော်မတီအစည်းအဝေးတစ်ခုလုပ်ခဲ့တာရှိရလေအဲ့ဘဟုလုပ်ငန်းကော်မတီအစည်းအဝေးကနေပြီးတော့ကျွန်တော်ဆွေးနွေးချက်တွေကိုကျွန်တော်တက္ကသိုလ်ရောခံရောကျွန်တော်ပြန်ပြီးတော့ပေးပို့ထားတာကိုအခုဒီတက္ကသိုလ်ပေါင်းစုံညီတော်ဆွေးနွေးပွဲမှာပြန်လာပြီးတော့အဲ့ကျွန်တော်ပေးပို့ချက်တွေပေါ်မှာသူရဲ့ဝေဖန်အကြံပြုချက်တွေပေါ့နော်နောက်ကိုထပ်ဖြည့်ချင်တာတို့နောက်တရားဆွေးနွေးမှုတွေကျွန်တော်ထပ်ပြီးတော့ဆွေးနွေးပြစ်တာပေါ့နော်အဓိကဆိုလိုတာကတော့ဒီနိုင်ငံလုံးဆိုင်ရာညီလာခံကိုကျောင်းသားယူစီကအကြံဉာဏ်နေတယ်သူတို့အားနဲ့ကျွန်တော်တို့ကဘေးကနေဝိုင်းပူပြီးတော့ပေါ့နော်လောက်ကြမှာဆိုတော့အကြံဉာဏ်နေယူတယ်နောက်ပြီးတော့ဆွေးနွေးတိုင်ပင်တာမျိုးတွေလုပ်တာပေါ့နော်
အဲ့တော့ဒီတက်လာတဲ့ဒီကျောင်းသားကိုယ်စားလှယ်တွေရောဘာတွေဆွေးနွေးအကြံပြုကြလဲ
။အာကျွန်တော်တို့အဲ့ဒီမှာတော့ဆွေးနွေးကြရရှိတယ်။ကျွန်တော်တို့ပထမဘုံလုံငန်းကော်မတီရဲ့ report ရဲ့မှာကကျွန်တော်တို့အကြံဉာဏ်ဒိတ်သတ်မှတ်ထားမျိုးတွေရောရှိတာပေါ့နော်။ရှိတဲ့အခါကျတော့သူတို့ဘက်ကလည်းသူတို့ရဲ့အခက်ခဲတွေသူတို့လုံနိုင်တဲ့အတိုင်းအတာတွေကိုသူတို့ပြန်လည်ဆွေးနွေးရမျိုးပေါ့။သူတို့စီမှာလည်း record ကိစ္စလိုမျိုးကျောင်းထဲမှာတမကကိုလှုပ်ရှားတဲ့အခါမှာပေါ့နော်။ဖိနှိပ်မှုတွေကကျောင်းထဲကျောင်းအချင်းချင်းကလည်းမတူဘူး။ချိုးကျောင်းတွေမှာကအဆင်ပြေပြီးမချိုးကျောင်းတွေမှာအဆင်မပြေတဲ့အနေထားတွေရှိတယ်။ချိုးကျောင်းတွေမှာပို့ပြီးတော့ဖိနှိပ်မှုပို့ကြည့်ရဆိုတာမျိုးတွေသူတို့ဒီရာတွေကိုလည်းဆွေးနွေးရသူတို့ရဲ့လုံနိုင်စွမ်းကိုလည်းသူတို့ဆွေးနွေးကြတာပေါ့နော်။နောက်သူတို့တက်မကတစ်ခုချင်းရဲ့အခြေအနေကိုလည်းသူတို့ရှင်းပြတာမျိုးရှိရဲ။အစည်းအဝေးမှာတော့ညီလာခံပြည်သူ့ကော်မတီကိုဘလိုလူမျိုးတွေနဲ့ဘလိုပုံစံမျိုးနဲ့ဖော်ပြမလဲဆိုတဲ့မူဘောင်လေးပေါ့နော်။အရင်ဆုံးချမှတ်တာပေါ့
။ဟုတ်ကဲ့ဟုတ်ကဲ့။တခုခုရောဆုံးဖြတ်ချက်တွေပါလေချသေးလားခင်ဗျာ
။အဓိကတော့ဒီအစည်းအဝေးကတော့ညီလာခံပြည်သူ့ရဲ့အတွက်ကျွန်တော်တို့ဝိုင်းမျိုးဆွေးနွေးကြတယ်။ဒါမဲ့ကျွန်တော်ထပ်ပြီးတော့ဒီတရားနေ့နေ့လယ်ပိုင်းလောက်မှာကျွန်တော်ထပ်ပြီးတော့အကြောင်းအရာတစ်ခုကိုဆွေးနွေးပြစ်တယ်။အဲ့ဒါတော့ဒီပညာရေးဥပဒေမူကြမ်းကိစ္စပေါ့နော်။ဒီလူတို့တော့အတိတ်မကြခင်ဒေါက်တာအတူပြထားတဲ့မြို့သားပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစောပိုင်းမှာဒီတက္ကသိုလ်ရဲ့အတွင်းမှာပေါ့နော်။ကျောင်းသားပြည်သူကိုအခြေမခံတော့ပညာရေးဥပဒေမူကြမ်းကိုစတင်ကန့်ကွက်ကြဆိုရဲကျွန်တော်တို့ဒီစတစ်ကာပိုစတာကမ်ပိန်းမျိုးတွေကျောင်းတွင်းတစ်ဝိုက်မှာလိုက်ပြီးတော့ကတ်တာမျိုးပေါ့နော်။ဒီကန်တင်းတွေမှာကတ်တာမျိုးကျောင်းတော်တင်ငန်းပတ်ဝန်းကျင်ဒီမှာကတ်တာမျိုးကြီးကျွန်တော်တို့ဒီဘာသာကြောင်းသားတချို့ပေါ့နော်နောက်တက္ကသိုလ်ကြောင်းသားတွေကျွန်တော်ဝိုင်းပြီးတော့လောက်ကြရင်ရှိရအခုနောက်ပိုင်းလဲကျွန်တော်တို့တခြားဒီတမကတွေကဒါကိုကန့်ကွက်တခြားကတမကအပောင်းဝင်နောက် enemy ကအစတဖြစ်ပေါ့နော်ကျွန်တော်တို့ဒါဥယျာဉ်မူကြမ်းကိုကန့်ကွက်တယ်ဆိုတော့ကျွန်တော်ဒါရဲ့တောင်းလျှောက်ကြီးများချက်တွေထုတ်ပြန်နေကျွန်တော်ကန့်ကွက်ကြောင်းတဘောဓာတ်တွေထုတ်ပြန်ကြတယ်ဆိုတော့အခုဒီအစည်းအဝေးကတော့ကျွန်တော်တို့ညီလာခံပြင်ဆင်ရေးအတွက်ခေါ်တဲ့အစည်းအဝေးဖြစ်ပြီးမယ်ဒီမှာမျက်နှာစုံကြီးကျောင်းသားတွေအားလုံးတွေ့ကြတဲ့အခါကျတော့ဒီလူတို့ကတိတ်မကြခင်ဒေါက်တာအတူပြုထားတဲ့မြို့သားပညာရေးဥယျာဉ်မူကြမ်းကကျွန်တော်တို့တမကတွေအတွက်ကောအနာဂတ်ပညာရေးအတွက်ကိုတိတ်ကိုအရေးကြီးတဲ့အခါကျတော့ကျွန်တော်တို့အရေးကြီးကောင်းတဲ့တစ်ခုအနေနဲ့အဲ့ဒါကိုထည့်သွင်းဆွေးနွေးရဲနောက်ပြီးတော့ကျွန်တော်အားလုံးဝိုင်းဝန်းပါဝင်ထားတဲ့ NNER ရဲ့ပညာရေး policy နဲ့နှိုင်းယှဉ်ဆွေးနွေးပြီးတော့ကျွန်တော်တို့ဒီဟာကိုစတင်ကန့်ကွက်ကြအောင်ကျွန်တော်တို့လက်မခံနိုင်ကြအောင်ပညာချက်ထုတ်ဖို့အားလုံးကဝိုင်းပြီးတော့သဘောတူကြကြရပေါ့နော
်ဆိုတော့အဲ့ဒီဒီဘဂသညီလာခံကိုပေါ့နော်ဘယ်တော့လောက်မှန်းတာလဲခင်ဗျာ
ကျမတို့ဒီအိမ်မကြခင်တောင်းနေပြန်ဖို့မဲ့အတော်သေးမှာတော့ကျမတို့ညီလာခံပြည်စည်းတို့ကျွန်တော်လုပ်ငန်းစဉ်တွေစတင်တော့ဆိုတော့ဟိုကျမတို့ကတော့အတက်နိုင်ဆုံးအခြေခံမှာမြင်းမြန်ဆန်ဆန်လုပ်နိုင်လို့ရှိရင်ညီလာခံပို့ပြီးတော့ညီပါလိမ့်မယ်။ဒါမှမဟုတ်အခက်အခဲတွေထပ်ပြီးတော့တွေ့နေဦးမှာဆိုရင်ကျမတို့ကနည်းနည်းတော့အချိန်ယူအောင်မှာပေါ့နော်။ဟိုကျမတို့ကတော့အကြမ်းကြီးခံမှန်းထားတဲ့အချိန်တိုင်းကြတော့ရှိရပေါ့။ဒါပေမဲ့အတိအကျကြီးပြောဖို့အခါကြတော့ပြောလို့တော့မရဘူး။2015အတော်တွင်းလောက်တော့ကျမတို့ညီလာခံကိုစစ်မှတ်နိုင်ဖို့ကျမတို့ကြိုးစားနေရဲ့အဲ့ထက်တော့ကျမတို့လည်းနောက်မဆုံးချင်တော့ဘူးပေါ့နော်။
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီစည်းဝေးကိုအားလုံးဘယ်နှယောက်လောက်တက်ကြလဲခင်ဗျာနောက်ပြီးတော့ဒီလူတွေကြားရရနေရောဘယ်လိုပုံစံမျိုးတွေ့ရလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီပွဲကိုတက်ရောက်ခဲ့တာကတော့ကျောင်းပေါင်း34ကျောင်းပေါ့နော်တက်ရောက်သူပေါင်းကတော့80ပတ်ဝန်းကျင်လောက်ရှိတယ်ရှင်ကချင်ပါတယ်ဇွန်မီပေါ့နော်ဇွန်မီကျောင်းတော်တမကပေါ့သူကပြောတယ်အဲအဲကျောင်းသားတွေပါတယ်နောက်ရှမ်းပါတယ်နောက်ပြီးတော့မွန်ပါတယ်တော်တော်ကိုဆွေးနွေးကြတယ်နောက်တခြားတမကတွေပေါ့နော်ဒီမတောင်ငူပါလို့ဆိုရင်ကင်းရင်နေလည်းရှိရလေဆိုတော့အဲ့လိုမျိုးလူမျိုးစုကျောင်းသားတွေလည်းပါတယ်ကိုနနာဆက်အောင်ကသူကတိုင်းနိုင်ရေးရာကော်မတီဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမျိုးလည်းရှိတယ်ကျွန်တော်တို့လည်းတကယ်တကယ်လည်းဖြစ်လာဖို့ထပ်ပြီးတော့ဆွေးနွေးရပေါ့နော်ဆိုတော့သူတို့မှာတော့နည်းနည်းဟိုဆိုရင်စိတ်ကြည့်ချက်တွေရောရှိနေတော့မယ်ကျွန်တော်တို့မှာပုံတူနေတဲ့အချက်တွေကကျောင်းသားဆိုတော့ပုံတူနေချင်းဆိုတော့ကျောင်းသားအလုံးအလီတအားရှင်နေကြအတူတူနေကြတယ်ပြီးတော့ဒီနှစ်ရက်အတော့အတွင်းမှာသူတို့ရဲ့ယဉ်ကျေးမှုကတော်တော်ကြီးမားသွားတယ်အဲ့ဒါလည်းကျွန်တော်အားရစရာအချက်ပဲတမကတွေကနေတစင်ဖြစ်လာတဲ့ဖြစ်ဖြစ်ယဉ်ကျေးမှုပေါ့အဲ့ဒါလည်းအောင်မြင်မှုတစ်ခုပဲလို့ကျွန်တော်ယူဆရတယ်ဒီကိုယ်စားလှယ်တက်လာတဲ့ကျောင်းသားတွေအားလုံးကတကယ်ကိုအရေးချင်းရှိတယ်သူတို့မှာတကယ်ကိုအရေးချင်းနေပြည့်ဝတယ်သူတို့ပြောနိုင်ဆိုနိုင်တယ်သူတို့တွေးနိုင်ခေါ်နိုင်တယ်သူတို့ကိုကျွန်တော်တို့တကယ်ကိုအားရပါတယ်အရင်လည်းကျွန်တော်ဝမ်းလဲဝမ်းသာတယ်ပို့ပြီးတော့လည်းအားရှိတယ်ကျွန်တော်တို့ဒီညီလာခံအတွက်လည်းပို့ပြီးတော့အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ရ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲတော့မဖြစ်ဖြစ်အောင်ရေ
ဟုတ်ကဲ့ရှင်ဟုတ်ကဲ့